မြန်မာလူငယ်တွေအနေနဲ့ပညာရေးနိုင်ငံရေးလူမှုရေးနဲ့စီးပွားရေးနယ်ပယ်တွေမှာကိုယ်တိုင်ရွေးချယ်ခွင့်ရှိစေလိုကြောင်းအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးမှာအမေရိကန်ပြည်ထောင်စုရဲ့အားပေးမှုကအကျိုးသက်ရောက်မှုတွေရှိခဲ့တဲ့အတွက်ဆက်လက်ပံ့ပိုးကူညီနေပါတယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသရေးရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရဆယ်ကဒီနေ့ပြောဆိုလိုက်ပါတယ်။VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကအကြောင်းဆုံးပြောပြပါလားခင်ဗျာ
။ကောင်းပါပြီ။အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရဆယ်ကမြန်မာနိုင်ငံဟာဒေသရင်းနိုင်ငံတွေကိုဥဆောင်နေတယ်လို့မြန်မာလူငယ်တွေအနေနဲ့အာဆီယံတိုင်းဝိုင်းတွင်အများနည်းလူရင်ပေါင်တန်းပါဝင်လာနိုင်ကိုချီးကျူးရင်းနေပယ်သီးသီးမှာကိုယ်တိုင်ရွေးချယ်ခွင့်ရှိစေလိုတဲ့အကြောင်းမြန်မာလူငယ်တချို့နဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲမှာပြောဆိုလိုက်တာပါ။
In Myanmar and throughout ASEAN.To understand what the choices are, to build institutions.
အာဆီယံနိုင်ငံတွေထဲကမြန်မာနိုင်ငံအနေနဲ့ကိုယ်ပိုင်ရွေးချယ်ခွင့်ကဘာတွေလဲဆိုတာကိုနားလည်သိလို့ပါတယ်။လွတ်လပ်စွာရွေးချယ်ပိုင်ခွင့်လည်းရှိရပါမယ်။လူငယ်တွေမှာလည်းကောင်းမွန်တဲ့ပညာရေးစနစ်ကိုတင်ယူနိုင်ဖို့အခွင့်အလမ်းတွေကိုလွတ်လပ်စွာရွေးချယ်ပိုင်ခွင့်ပေးရပါလိမ့်မယ်။အဲ့ဒီပညာရေးစနစ်ကကိုယ်နဲ့ကိုယ့်မိသားစုအတွက်တင်မကနိုင်ငံနဲ့ဒေသတစ်ခွင်လုံးအတွက်အကျိုးစီးပွားကိုလည်းထင်ဟပ်စေဖို့လိုပါတယ်။
အရှိတောင်အာရှလူငယ်ခေါင်းဆောင်များအဖွဲ့ YESAL အပါအဝင်ထူးချွန်တဲ့မြန်မာလူငယ်ခေါင်းဆောင်တချို့နဲ့တွေ့ဆုံပြီးအာဆီယံရဲ့အနာဂတ်ကိုလူငယ်တွေအနေနဲ့ဘယ်လိုကူညီလှုပ်ဆောင်ပေးနိုင်မလဲဆိုတာကိုဆွေးနွေးခဲ့တာပါလက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရဆယ်နဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲကိုတက်ရောက်လာသူလူငယ်တဦးကတော့သမ္မတအိုဘားမားရဲ့ဧပြီလမလေးရှားနိုင်ငံခီးစဉ်တွင်ကိုယ်တိုင်တွေ့ဆုံမေးမြန်းခွင့်ရခဲ့တဲ့ကရင်တိုင်းရင်းလူငယ်စောထက်အောင်ခန့်ဖြစ်ပါတယ်
โอเคကျွန်တော်လူငယ်တွေမှာကတော့နည်းနည်းလေးတော့လူသေးတယ်ပေါ့เนาะနည်းနည်းလူသေးရဘလို့လူလဲဆိုလို့ချင်းကျွန်တော်တို့မှာအာကျွန်တော်ဥပမာဆိုလို့ချင်းကျွန်တော်တခြားနိုင်ငံကလူငယ်နဲ့ရှင်တဲ့အခါမှာသူတွေကဘာလောက်ရမလဲသူတွေရဲ့လမ်းကဘာကိုရွေးချယ်ထားပြီးပြီလဲသူတို့အဲ့ရွေးချယ်တဲ့လမ်းမှာသူတို့ဘယ်လိုလျှောက်လမ်းရမလဲဆိုတော့အစ်စ်နေသူတို့တတ်မှတ်ထားပြီးပြီသူတို့အဲ့ကိုလည်းရအောင်သူတို့တွားနိုင်ကြရပေါ့နော်တွားနိုင်ဖို့လည်းအဖက်ဖက်ကလည်းကူညီတယ်ဒါပေမဲ့ဒီမှာခါကျတော့ကျွန်တော်တို့ဒီလူငယ်တွေကဟိုကိုဘာလောက်ရမလဲဆိုတဲ့ဟာအဓိကပြန်ပြီးတော့သုံးသပ်ဖို့စဉ်းစားဖို့အကြံပြုမဲ့သူလည်းလိုတယ်ပေါ့နော်အဲ့တခုလေးတော့လိုသေးရဲ့ဆိုတော့ကျွန်တော်သွားတဲ့အခါမှာကျွန်တော်ဘာလူငယ်တယောက်အနေနဲ့ကိုဘာလောက်ချင်လဲကိုဘယ်လိုင်းရွေးချင်လဲဆိုတော့ကျွန်တော်မြန်မာလူငယ်တွေမှာအဲ့ဒါလေးတော့နည်းနည်းလိုသေးရဲ့ဆိုတော့
အမေရိကန်ရဲ့ထိတွေ့ဆက်ဆံရေးမူကြောင့်မြန်မာပြည်ပြင်ပြောင်းလဲရေးတိုးတက်မှုအထိုက်အလျောက်ရှိခဲ့တဲ့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2015ခုနှစ်ရသုံးမှန်းချေငွေစည်းမှာမြန်မာနိုင်ငံအတွက်ဒေါ်လာ88သန်းကျော်ရထားဖို့အတွက်အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရဆယ်ကမေလ20ရက်နေ့ကကျင်းပခဲ့တဲ့အောက်လွှတ်တော်ကြားနာပွဲမှာထွက်ဆိုခဲ့ပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့တခြားဒီမိုကရေစီအင်အားစုတွေရဲ့တိုက်တွန်းချက်အရအမေရိကန်အနေနဲ့မြန်မာစစ်တပ်ကိုတင်နန်းတွေပေးဖို့မြန်မာနိုင်ငံအတွက်ရထားတဲ့ရန်ပုံငွေတွေကသုံးစွဲမဲ့အချက်နဲ့ပတ်သက်လို့လက်ထောက်ဝန်ကြီးကအခုလိုရှင်းပြပါတယ
် Rather than talk about dollars and cents let me say that the US has a number of programs that support democracy and support the growth of Myanmar
ငွေကြေးပမာဏကိုပြောနေမယ့်အစားအမေရိကန်ကမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်အောင်လှုပ်ပေးနေတဲ့အစီအစဉ်တွေကိုပဲပြောပြစေမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးအောင်မြင်အောင်အမေရိကန်ကမဖြစ်မနေအရေးတကြီးကူညီပံ့ပိုးပေးနေပါတယ်တစ်ဖက်မှာလည်းရန်ပုံငွေချထားအတည်ပြုပေးရမယ့်ဥပဒေပြုလွတ်တော်ရဲ့အခမ်းကဏ္ဍရှိသလိုကျွန်တော်တို့တံပိုးထားတဲ့ဦးစားပေးလုပ်ရမယ့်အပိုင်းတွေလည်းရှိပါတယ်စစ်ဆိုးရအုပ်ချုပ်ရေးကနေဒီမိုကရေစီဆိုးရအဖြစ်လုံးဝအသွင်ကူးပြောင်းရေးအပါအဝင်ပြုပြင်ပြောင်းလဲရေးတွေဒီထက်မကတိုးတက်အောင်ပညာရေးနဲ့စီးပွားရေးအရာကူညီနေတဲ့အစီအစဉ်တွေအတွက်အမေရိကန်ပြည်ထောင်စုကဂုဏ်ယူပါတယ
်အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရဆယ်ဟာနေပြည်တော်မှာဇွန်လ9ရက်ကနေ9ရက်နေ့အထိကျင်းပမယ်အရှိအာရှထိပ်သီးစည်းဝေးပွဲအပြင်အာဆီယံဒေသရင်းစည်းဝေးပွဲတွေမဲခေါင်မြေဝန်ဒေသနဲ့အောက်ပိုင်းမဲခေါင်မြေဝန်ဒေသမိတ်ဆွေများနိုင်ငံအစည်းအဝေးပွဲတွေကိုလည်းတက်ရောက်မှာဖြစ်ပါတယ်ဒါ့အပြင်ဂျပန်နဲ့ဩစတြေးလျနိုင်ငံတို့နဲ့အတူသုံးဘွေဆိုင်ဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပြီးတော့ဇွန်လ10ရက်နေ့မှာကျင်းပမယ် American ASEAN အဖွဲ့အစည်းပြုလုပ်မယ်ဆွေးနွေးပွဲကိုလည်းလက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရဆယ်ကဦးဆောင်ကျင်းပသွားမှာဖြစ်ပါတယ်ရှင်